တင်တော်ဝင်းမင်းပါစမ်းစီနယ်ကဥခွန်ထုံးနယ်ဗိုလ်ချုပ်ကြီးစစ်တင်လို့ထိပ်သီးကောင်းဆောင်တွေနဲ့နိုင်ငံရေးစီရင်လူထုအဖွဲ့အစည်းအင်အားစုပေါင်းစုံပါဝင်တဲ့ CSSU စမ်းစီညီညွတ်ရေးကော်မတီအထူးအစည်းအဝေးတစ်ခုကိုတောက်ကြနေကကျင်းပပြုခဲ့ပါတယ်ဒီစီဝေးရဲ့ထူးခြားမှုကိုကြောခွင့်ရဆိုင်ကျော်ညွန့်ကအခုလိုစရှင်းပြပါတယ
်ဆက်ဆက်စီဝေးစီဝေးကတော့ကျွန်တော်တို့ဒုတိယတန်းကောင်းဆောင်တွေတော့ပုံစံတစ်မျိုးမျိုးနဲ့တွေ့သိရှိတယ်ဆိုရင်ပထမတန်းထိပ်တန်းကောင်းဆောင်တွေတွေ့ခဲ့တာမရှိဘူးလေတော်တော်ကြာပါပြီ2016ကတည်းကဆိုတော့ကျွန်တော်တို့မီကာဆာမှာလှုပ်တယ်အစိုးရကလာတားတယ်တောင်ကြီးတို့ဘာလို့မှလှုပ်မယ်ဆိုရင်အစိုးရဆွတ်မပြုတ်နဲ့ထိုင်းစီသွားလှုပ်တာတော့မှဒီဘက်အစိုးရကနေဟိုဘက်အစိုးရလမ်းပြီးတော့တားတာစီးတာရှိခဲ့တော့အခုပွဲမှာတော့ကျွန်တော်တို့ online ဆိုတော့ကျိုးလက်သားလို့မရဘူးဗျာတကယ်စိတ်တီးချောင်းချောင်းတော်တော်များများပြန်ပြီးတော့ဒီမှာတွေ့ဆုံဆွေးနွေးရတဲ့ပွဲဆိုတော့ဘောနှစ်ပေါင်း၄-၅နှစ်တွင်းမှာတော့ပြန်ပြီးတွေ့ဆုံနိုင်တယ်ဗျာလူချင်းမတွေ့ဆုံနိုင်ဘူး online မှာတွေ့ဆုံနိုင်တယ်ဆိုတော့ထူးခြားချက်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့အဲ့တော့အထူးသဖြင့်တော့အခုလိုထူးထူးခြားခြားအခုကာလကလည်းဒီရွေးကောက်ပွဲအပီးကာလနဲ့တိုက်ဆိုင်နေတဲ့အခါကျတော့အဲ့ဒီအပေါ်မှာရော
ကျွန်တော်ရှမ်းပါတီပါတယ်ဗောဗျာရှမ်းတိုင်းကလက်နက်ကန်ဒေါ်လာရေးဖက်စီးတွေပါတယ်ရှမ်းကျဲဆိုပေါ့အရက်ဖက်လူမှုဖက်စီးတွေပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်ဒီလက်ရှိဖြစ်နေတဲ့နိုင်ငံအချင်းချင်းကိုတုံးတက်တယ်ဆိုပေမဲ့လည်းဒီလက်ရှိအနိုင်ရတဲ့ပါတီကြီးပေါ့ဗျာသူတို့ရဲ့ဟိုတဘောထားအပေါ်မှာလည်းအများကြီးမူတည်မှာပါဒါပေမဲ့ကျွန်တော်တို့ဒီလိုစုဆုံပြီးတော့ကျွန်တော်တို့ရှမ်းအင်အားစုတွေမှာအစဉ်အသင့်ဖြစ်တယ်လို့ပြောချင်တာပါဟု
တ်ကဲ့ဒီနေရာမှာရွေးကောက်ပွဲအပီးကာလဖြစ်တဲ့အတွက်အခုချိန်ကိုမှန်ပြီးတော့ရောစီစဉ်ခဲ့တဲ့သဘောမျိုးလားအခုချိန်မှာပါကြောင်ဖြစ်လာတယ
်တကယ်တော့အဲ့လိုဘာပေါ့ရည်ရွယ်ပြီးလှုပ်တာတော့မဟုတ်ဘူးဗျကျွန်တော်တို့ခေါင်းဆောင်တွေလည်းမတွေ့တာကြာပြီအေးဟိုဘက်ဒီဘက်ဖွဲ့ပေါ့ကကျွန်တော်တို့လက်နက်ကင်ရှမ်းဒေါ်လာရဲ့ဖွဲ့တွေအချင်းချင်းမှလည်းအောက်ချင်မှဖိတွေ့မှုတွေတချို့လည်းရှိတယ်အေးဒီမှာရွေးကောက်ပွဲအပြောင်းလဲလည်းဖြစ်တဲ့ချိန်ကျတော့ခေါင်းဆောင်တွေကတော့ဒီချိန်မှာအရေးကြီးတယ်ကျွန်တော်ဒုတိယတန်းတတိယတန်းခေါင်းဆောင်တွေကဒီလူကြီးတွေရဲ့ဟိုဘောမျောမြင်ချက်ပေါ့ဗျာဒါတို့ရည်မှန်းချက်တွေပန်းနိုင်ပုံမှာမူတည်ပြီးတော့ကျွန်တော်ကဘာတွေဆက်လက်ဆောင်ရွက်ရမလဲဆိုတဲ့ဟာကိုသိချင်တာဟုတ်ဒါကျွန်တော်ရှမ်းတစ်ခုတည်းညွှန်ရင်မဟုတ်ဘူးရှမ်းပြည်ပင်မှာရှိတဲ့ဒိုင်းနာပေါင်းစုံညီညွတ်ရေးတင်မကဘောဗျာဟိုပြည်တော်စုတစ်ခုလုံးရဲ့ညီညွတ်ရေးကိုပါတို့ကွက်ကွက်ကွင်းကွင်းပြောခဲ့နိုင်တယ်ကျွန်တော်တို့လမ်းညွှန်ခဲ့နိုင်တယ်တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီထိပ်ပိုင်းတကယ်သမိုင်းဝင်ခေါင်းဆောင်ကြီးတွေပါဆိုတော့အဓိကဘာတွေလမ်းညွှန်ခဲ့လဲ
တို့ရဲ့ဘဝပေးတင်ငန်းစာတွေနဲ့ရှင်ပြီးညွှန်ကြားခဲ့တာပါစုပေါင်းရင်အားဆိုရလဲစုပေါင်းခေါင်းဆောင်မှုမရှိဘဲနဲ့မရှိနိုင်ဘူးလေစုပေါင်းခေါင်းဆောင်မှာပဲစုပေါင်းအင်အားဆိုတာပေါ်မှာဟုတ်ပြန်ရင်စုပေါင်းအကောင့်ထဲပေါ်မှုပေါ့ collective action ပေါ့ဗျာအဲ့ဒါလေးရှိမှပဲရှမ်းနေလိုချင်တဲ့ဟာတွေရှမ်းပြည်လိုချင်တဲ့ဟာတွေဒီပြည်တော်စုလိုချင်တဲ့ဟာတွေလုတ်ခဲ့နိုင်မယ်လို့သူတို့ကခိုင်ခိုင်မာမာယုံကြည်တယ်ကကျွန်တော်တို့တကယ်ကိုစုပေါင်းကောင်းဆောင်မှုနဲ့အလုပ်လုပ်ကြဖို့သူတို့အရန်တိုက်တွန်းတယ
်ဟုတ်ကဲ့ဒီစုပေါင်းအကောင့်ထဲပေါ်တဲ့ဘာတွေဆက်လုပ်ဖို့ရော
ကျွန်တော်တို့တောက်လျှောက်လုတ်ခဲ့တာတော့2018ဒီလူစုနဲ့တားပြီးတော့ပြည်စုံဆွေးနွေးခဲ့တယ်နေကြရှမ်းမျိုးသားစစ်နိုင်ငံဆွေးနွေးပွဲလုပ်မယ်ပြုမယ်ဆိုပြီးတော့ဖြစ်တော့ကအကျိုးဆွေးနွေးပွဲတွေပေါ့အဲ့အချိန်မှာကလေးကပြည်ပြည်တော်စုကြီးကိုဘယ်လိုဒီစောင့်မယ်ဆိုတော့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေပြည်သူတွေကဆွေးနွေးတဲ့ဆွေးနွေးချက်တွေအကြံပြုချက်တွေကိုအဲ့ဒီပေါ်မှာဒီ CSS မှာပေါ်နေတဲ့ဖက်စီးတွေအားလုံးကသဘောတူထားတဲ့ပုံသဘောတူညီမှုရှိပါတယ်အဲ့ဒီပြင်ဒီအခုနောက်ဆုံးပြည်သူ့ရင်းချမ်းညီလာခံ21ရာစုပြည်လုံးမှာသဘောတူညီမှုမရသေးဘူးဆိုပေမဲ့ဒီနယ်ဖက်စီးပုံဆိုတာမကြောင်ခင်မှာဘာပဲပြောပြောရေးဆွဲရမှာလေအဲ့ဒီပေါ်မှာဒီနယ်ဖက်စီးပုံချင်းကဥပဒေကိုကျွန်တော်ဘယ်လိုရေးဆွဲမယ်ဆိုတဲ့အမူအကျဉ်အစ်စ်တော့တော့ပြီးပါပြီဗျာ
ဟုတ်ကဲ့ဒီနေရာမှာအထူးသဖြင့်ဒီတက်မတော်အနေနဲ့ပေါ့နော်ဖြစ်နေတာတွေရှိပါတယ်စံနိုင်ငံရေးအဖွဲ့တွေစံလက်နက်ကိုင်အဖွဲ့တွေအားလုံးပေါင်းပြီးတော့သူဝေးဆွေးနွေးကြပြီးတော့လူထုတွေပါများများဆက်စားပါလာရင်စက်ပြည်လေးခွဲထွက်သွားမလားပေါ့နော်အဲ့ဒီတော့ဒီတစ်ခေါက်အခုလိုဒီဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ရေးဆွဲရမှာရော
အခုနိုင်ရင်ချင်းချင်းကလေရခိုင်နဲ့တက်မတော်ကသူ့အခုတော်မှာ UWS ရဲ့ထိန်းချုပ်တဲ့ဒေတာအောက်မှာတော့တွေ့ရတယ်လေဗျာအဲကြည့်ရတာတက်မတော်ရဲ့တဘောထားတွေလည်းအတော်တန်ကြောင်းလဲလာတာကိုလည်းတွေ့ရတယ်ပေါ့အဲ့တော့ကျွန်တော်တို့ကလည်းသူတို့စိုးရင်ဆရာရှိမယ်လို့ကျွန်တော်မထင်ဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်ရှမ်းနေတာတမိုင်းနဲ့ချီယူတော့ဗျာ1940ခုပြည်လုံးစာချုပ်စုနဲ့ရှမ်းနေဥဆောင်ပြီးတော့ဒီတော်စုဒီဆောက်ရေးလုပ်ခဲ့တာဖြစ်တယ်ဒီပေါ်မှာလည်းကျွန်တော်တို့အခုထပ်ထိယုံကြည်နေသေးတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဝင်းမင်ပါ